မြန်မာနိုင်ငံမှာပြီးခဲ့တဲ့လနိုင်ငံတွင်အခြေအနေတွေကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုသတိထားပြီးမပြတ်စောင့်ကြည့်သွားရမယ်ဆိုတာပြနေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောလိုက်ပါတယ်။မြန်မာနိုင်ငံခီးစဉ်စားဖို့၃ရက်အလိုဒီကနေ့ထွက်လာတဲ့ထုတ်ပြန်ချက်တစ်ခုထဲမှာမစ်ရန်ဟီလီကအဲ့ဒီလိုပြောထားတာပါ။ရခိုင်ပြည်ဘက်မှာဖြစ်နေတာအပြင်ကချင်နဲ့ရှမ်းဘက်မှာတိုက်ပွဲတွေအချိန်မြင့်လာတာအဲ့ဒီကနေအရက်သားတွေရဲ့အခြေအနေအပေါ်အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေမလွဲမဆောင်သာဖြစ်လာတာတွေဟာအစိုးရအဖွဲ့တွေရဲ့ပထမတက်တန်းအတွင်းတွားနေတဲ့လမ်းကြောင်းအပေါ်စိုးရင်ပူပန်စရာတချို့ဖြစ်လာစေပါတယ်လို့မစ်ရန်ဟီလီကပြောပါတယ်။မစ်ရန်ဟီလီကဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာမှာပါ။ဒီခီးစဉ်တွင်ကချင်ပြည်နယ်တွေကမြစ်ကြီးနားဖားကန့်နဲ့လိုင်စာ၊ရခိုင်ပြည်နယ်တွေကစစ်တွေရသေတောင်၊ဘူးတီတောင်နဲ့မောင်းတော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းတွားဖို့စီစဉ်ထားပါတယ်။အစိုးရရဲ့ဖိတ်ကြားချက်နဲ့လာရောက်မဲ့စနေကြခီးစဉ်တွင်နိုင်ငံရေးကောင်းဆောင်တွေနဲ့ရက်ရွာအကြီးအကဲတွေ၊ရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပြင်လူ့ခွင့်ရေးချိုးဖောက်ခံရသူတွေနဲ့ပြည်ဆုံမှုရှိတယ်လို့နိုင်ငံတကာအတိုင်းအဝန်းကလူပုဂ္ဂိုလ်တွေနဲ့လည်းပြည်ဆုံမှုရှိပါတယ်။ဒီခီးစဉ်အတွင်းလေးလာတွေးရှိချက်တွေကိုအစဉ်ကစားရေးပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကို2019ခုနှစ်မတ်လမှာတင်သွင်းမှာဖြစ်ပါတယ်။